နောက်စကြာအာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့ထိုင်းသင်ကမြန်မာသင်ကိုနိုင်ပြီးတော့နောက်ဆုံးဖိုင်နယ်တက်သွားပါပြီ။ဆီမီဖိုင်နယ်ဒုတိယကြိုကိုထိုင်းနိုင်ငံဘာကောင်မြို့ကရာဇမင်္ဂလာဘောလုံးကွင်းကြီးမှာဒီကနေ့ကစားကြတာမှာအင်ရှင်ထိုင်းကမြန်မာကို၄ဂိုးကိုမရှိနဲ့အနိုင်ရသွားခဲ့တာပါ။ပထမပိုင်းမှာထိုင်းသင်ဘက်ကခေါင်းတိုက်သွင်းလို့တဂိုးကိုမရှိနဲ့ဥဆောင်နေခဲ့တာပါ။ဒုတိယပိုင်းမှာတော့ထိုင်းကပယ်နယ်တီတစ်လုံးပါဝင်နောက်ထပ်၃ဂိုးသွင်းပြီးတော့စုစုပေါင်း၄ဂိုးကိုမရှိနဲ့နိုင်သွားတာပါ။ဒါကြောင့်ထိုင်းအသင်းကပွဲ၂ပွဲပေါင်း၆ဂိုးကိုမရှိနဲ့ဖိုင်နယ်တက်သွားခဲ့တာဖြစ်ပါတယ်။မြန်မာအသင်းကတော့ဂိုးသွင်းခွင့်တွေရခဲ့ပေမဲ့ဂိုးမဝင်တာကြောင့်ဒီပွဲမှာတဂိုးမှမရခဲ့ပါဘူး။ထိုင်းအသင်းဟာဖိုင်နယ်မှာတော့အင်ဒိုနီးရှားနဲ့ဘောလုံးရမှာဖြစ်ပြီးတော့ပထမအကြော့ကိုလာမယ့်ဒီဇင်ဘာ၁၄ရက်နေ့မှာကစားမှာဖြစ်ပြီးတော့ဒုတိယအကြော့ကိုတော့၁၉ရက်နေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။